မန္တလေးတိုင်းဒေသကြီးမြို့သားစီမံကိန်းမှာမနေ့ကဒေသခံတွေနဲ့ရဲတွေပြည်ပခဖြစ်ပွားခဲ့ပြီးတော့ကိုကြီးဆောင်ရွက်ပေးတဲ့သူနှစ်ယောက်ကိုဖမ်းဆီးသွားရလို့သိရပါတယ်ရှင်။အဲ့ဒါဘယ်လိုတွေများဖြစ်ခဲ့ကြရလဲရှင်
။ဒီညနဲ့ပတ်သက်ပြီးတော့တောင်တွေရဲ့မြေကိုမြေရောချင်းမရသေးတဲ့အတွက်ကြောင့်မို့လို့ဆိုပြီးဒီမြေကြီးလက်ပတ်သက်ပြီးတော့တားတယ်။တားတဲ့ချိန်မှာမြို့သားစခန်းမှာဥအောင်စီကဥဆောင်ပြီးတော့ပေါ့ရှင်150ကျော်လောက်နဲ့အဲ့အချင်းဖြစ်တဲ့နေရာကိုရောက်လာကြတယ်။ရောက်လာကြပြီးတားတဲ့တောင်တွေမြို့သမီးတွေနဲ့စကားပြောကြရတယ်ပေါ့။ရုပ်စာဟာတိုင်တိုင်အစိုးရနဲ့မြို့နေရာခိုင်းတဲ့အတွက်ကြောင့်မို့လို့သူတို့အာဏာနဲ့သူတို့မိန်နဲ့သူတို့လုပ်တယ်။စကြမို့လို့ဆက်လုံးပါပဲဆိုပြီးတော့စခန်းကနေပြီးတော့ကြောကြတဲ့ချိန်မှာတောင်တွေကနေပြီးတော့ဓမ္မတို့ကပြည်သူတွေဖြစ်တဲ့ကြောင့်မို့လို့ပြည်သူအနေနဲ့ရဲတွေကိုဘယ်လိုအားကိုးရမှာလဲ။ရဲဆိုတာပြည်သူဝန်ထမ်းလားကုမ္ပဏီဝန်ထမ်းလားအဲ့လိုမိကြရင်လည်းသူတို့တယောက်တစ်ခုအချင်းများကြတယ်။ရုံရင်းဆန်ခံမှုကတော့အဲ့ဒီနေရာမှာတော့ဖြစ်ပေါင်းသွားဘူးပေါ့။အဲ့လိုဖြစ်နေတဲ့ချိန်မှာဒီကနေဗီဒီယိုမှတ်တမ်းရိုက်ဖို့ဆိုပြီးတော့တောင်းလူရဲ့အကူအညီတောင်းလို့ NLD 19နဲ့ဥပဒေပညာရှင်များအဖွဲ့ Session လေးရနေပေါ်ဆောင်ရဲ့အဖွဲ့ရနေပြီးတော့မှတ်တမ်းရိုက်ဖို့ဆိုပြီးတော့အဲ့ဒီနေရာကိုပုံနဲ့မှတ်တမ်းရိုက်ယူနေတဲ့အချိန်မှာပဲစခန်းမှုဥအောင်စီရနေပြီးတော့ဒီကိုအောင်ကိုဝင်းကိုနှမ်းရိုက်ပြီးတော့ပုံကိုလိုက်လုပြီးတော့ဖမ်းတယ်။အဲ့ဖမ်းတဲ့ချိန်မှာဒီကိုအောင်ကိုဝင်းကနေပြီးတော့ပုံကိုလှုပ်လိုက်တယ်။လှုပ်လိုက်ပြီးတော့ပုံမရတော့လူကိုကောက်ပြီးတော့ဖမ်းသွားခဲ့တယ်ပေါ့ဒီဥအောင်စီရနေပြီးတော့ကိုအောင်ကိုဝင်းနဲ့ကိုကျော်သူညနေရကိုဆန်းစီသွားခဲ့တယ်။ဆန်းစီသွားတဲ့ချိန်မှာကိုအောင်ကိုတောင်သူတွေကအမျိုးသမီးတွေကနေတားလို့ဆိုတားတဲ့တောင်သူတွေကိုပါလာတဲ့ရဲဝန်ထမ်းတွေကဒီနံပါတ်ထုတ်ပါတဲ့သူတွေအဲ့ဆန်းထုတ်တင်နဲ့လိုက်ခဲ့တယ်လို့ကျွန်မတို့ကဒီတောင်သူတွေကိုလည်းပြောပြလို့အဲ့ဒါတော့ကျွန်မသိခဲ့ရတယ
်။မှသူတို့တွေကဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးပါဝင်ကူညီဆောင်ရွက်ပေးနေကြရလဲရှင်
။တောင်သူတွေရဲ့ညီသိန်းခံထားတဲ့ကိစ္စရဲ့ဒီကိုသူတို့ကတော့ဖြိုက်ခွေးညီနဲ့မှတ်တမ်းရိုက်တယ်။ဖြိုက်ပြီးတော့သမရပါဝင်လွတ်တော်တုံးရဲ့တရားဥပဒေစိုးမိုးရေးနဲ့တင်းငင်ဤတဲ့ကော်မတီ၊ရှင်ဘဟုလေးရမျက်စိနှာခွဲမှုကော်မတီ၊ပြီးတော့ကတလေးရမျက်နှာသမီးမသိန်းခံရမှုတုံးနာစုစည်းကော်မတီ၊ကြီးရဲဝန်ကြီးဌာနပေါ့အစားနဲ့သက်ဆိုင်ရာဌာနတွေကိုအရင်အတိအကျတင်မှုရအတွက်မှတ်တမ်းသွားပြီးတော့ရှိုင်းယူရတ
ယ်။အဲ့ဒီစီမံကိန်းကဘယ်ချိန်ကစတင်ခဲ့ရလဲရှင်။ဒေသခံတွေနဲ့ကဘယ်လိုပုံစံနဲ့ပြဿနာဖြစ်ကြရလဲရှင်။
2013ခုနှစ်ကစပြီးတော့သူတို့ဒီစီမံကိန်းကိုအကောင့်ထည့်ဖော်ခဲ့ကြတာပေါ့စီမံကိန်းကိုအကောင့်ထည့်ဖော်ပြီးနောက်မှာတောင်သူတွေကိုရွေးချယ်နေတာဒီအနေနဲ့ကြတော့မပြီးပဲနဲ့ဂရုနာကြီးဆိုပြီးတော့တည့်ရီစောက်5သိန်းတချို့တောင်ကြီးက30ပေါ့အဲ့လိုမျိုးပြီးခဲ့တာမျိုးအဲ့ချိန်မှာတောင်သူတွေကညံ့မှုမရှိတဲ့အတွက်ကြောင့်မို့ဆိုပြီးတော့30မြင်းများတတ်တာပြီးမဲ့ဆို30ပြီးဘာလို့လဲဆိုတော့သူတို့ကတခြားစားလို့နေရလောက်ကန်စားတော့ကြနေရမရှိဘူးအဲ့ဒါကြောင့်တခြားနေရကိုစားလို့ဝယ်ဖို့ရတဲ့30မြင်းများတတ်တာပြီးဖို့ရတဲ့တောင်သူတွေကဥရင်းနေနေတောင်းဆိုနေကြတာ
ဟုတ်ကဲ့ပါရှင်တင်စီထားတဲ့မြေတွေကိုဘယ်ရနေပြီးတော့တင်စီထားရလဲရှင
်ဟုတ်ကဲ့တင်တာကတော့မန္တလေးတိုင်းဒေသရဲ့အစိုးရအဖွဲ့ကနေပြီးတော့တင်နေဆိုပြီးတော့ပြောတယ်ပေါ့နော်ဒါပေမဲ့တင်နေဆိုတဲ့တင်နေထဲမှာမကြည်ရေးဝန်ကြီးဌာနရဲ့အမိန့်တော်ညာစာတော့ပါမလားအပါပဲနဲ့တိုင်းဒေသရဲ့အစိုးရအနေနဲ့စမှုဆောင်အကောင့်ထဲပို့ပေးရတဲ့တင်နေဆိုတင်ပြီးတော့ဟို MMID ဥက္ကဋ္ဌဥပဝင်ထိုင်ကိုဒီလွှဲအပ်ပြီးတော့ဒီ MMID ဥက္ကဋ္ဌဥပဝင်ထိုင်နေပြီးတော့လုပ်နေတယ်ပေါ့နော
်အခုလက်ရှိပြဿနာတက်နေတဲ့လယ်မြေဧရိယာဘယ်လောက်ရှိလဲရှင်ကျေးရွာဘယ်နှခုကဒီလယ်မြေတွေကိုပိုင်ဆိုင်ထားကြရလဲရှင်
ခုပြဿနာရှိနေတာကအွင့်ရလက်ပချင်းကိုဖြစ်တဲ့နေရာကဥပ္ပိုလ်တို့တောင်သူဥပ္ပိုလ်တို့ရဲ့ယာမီနေရာမှာဟိုစက်တင်နဲ့ထိုးလို့သူတို့ကတားလာပေါ့အဲ့နေရာမှာဖြစ်သွားတာသူဖြစ်တဲ့နေရာကကြတော့သူတို့သတ်မှတ်ထားတဲ့နေရာကကုန်းစီမံကိန်းဆိုပြီးသတ်မှတ်ထားတဲ့နေနေရာအဲ့တနည်းကိုတနည်းရာတနည်းရာနေရာတွေမှာပဲဖြစ်နေစီမံကိန်းကကကုန်းစီမံကိန်းဧရိယာထဲမှာပါလာသူတို့ကကကုန်းစီမံကိန်းတွေလောက်တာဆိုရင်ကကုန်းစီမံကိန်းကဧကတရာနေပါလို့ရှိနေတယ်နဲ
့ဟုတ်ကဲ့ရှင်လက်ရှိမှာမူလပတ်ရှင်တွေကဘာတွေကိုအဓိကတောင်းဆိုနေကြရလဲရှင
်သူတို့ကဟိုအစားတို့နေရာပေးနေတယ်သူတို့ဘက်ကကျင်းနေတယ်ကွာဒီတောင်သူကဒီမျိုးတွေကိုအကုန်လုံးပေးရမယ်ဆိုရင်သူတို့မှလည်းညံ့တဲ့ဘဝရောက်သွားမယ်။ရောက်သွားမယ်တော့ကြောင့်မို့လို့သူတို့ကိုအစားတို့နေရာပေးဖို့ရတဲ့တောင်းဆိုတယ်။ကွာအစားတို့နေရာချမပေးရတဲ့ကြောင့်မို့လို့ရောကြီးပေးမယ်ဆိုရင်လည်းထိုက်တန်တဲ့ကာလာပေါက်ကြီးကိုပေးဖို့ရတဲ့တောင်းဆိုတယ်။သူတို့ကနင်းနာကြီး9သိန်းပေးပြီးတော့နောက်ထပ်15သိန်းကိုအခုပေါ်တော့အခိုင်မာမဟုတ်ဘဲနဲ့မသိကုန်နေနဲ့ပေးတာမျိုးသူတို့လက်မခံတာ။တရဝင်းအားလုံးသိန်း30ကိုနီးနီးညံ့ညံ့ပေးနေချပေးလို့ရတဲ့သူတို့ဘက်ကနေပြီးတော့တောင်းဆိုတာ
။ရွာသားတွေဒီမြေနဲ့ပတ်သက်ပြီးတော့ပြိပခါတွေဖြစ်ပွားနေတာဘယ်လောက်ကြာပြီလဲ။ပြီးတော့ဒီပြိပခါကြောင့်ပေါ့နော်ဘယ်နှဦးလောက်ဖမ်းဆီးခံထားရပြီလဲရှင်။
2013နောက်ပိုင်းတွေမှာဒီပြည်သူ့ခါရီစတင်နေရ2014ထဲမှာဒီမျိုးတွေသူကစထိုးပြီးထိုးတဲ့ချိန်မှာတောင်းမျိုးရစတာတာ2014ထဲမှာစထားကြတယ်စားတဲ့ထဲမှာမှာဒီပထမဆုံးဟို2014ကိုလာပိုင်းထဲမှာတောင်းသူ10ယောက်ကိုဟိုပြည်မှုဆိုင်ရာဥပဒေပုံမှန်0.4493.0.55ခါလို့နဲ့တရားဖက်သူတွေ23/4/2015မှာလည်းစားစီနေတဲ့တောင်းသူတွေကနေပြီးတော့တောင်းသူဥစောဝင်းကိုပြီးတော့ဖမ်းဆီးပြီးခေါ်ဆောင်သွားခဲ့တာယနေ့ချိန်ထိသူကတော့ထုတ်ခန်းထဲမှာပဲရှိနေသေးတယ်ပါတီရဖွဲ့ဝင်2ယောက်ကိုဖမ်းသွားတာကတော့မနေ့ကဖမ်းသွားတာပေါ့29ရက်နေ့မနက်ဆက်တနိုင်ဝင်းကျင်ကန်းကပုံပြတဲ့ဥပဒေပုံမှာ0.4493.0.55ခါလို့နဲ့ဒီနှစ်ယောက်ကိုဆက်သူထားတယ
်ဟုတ်ကဲ့ပါရှင်အဲ့ဒီအမှုတွေနဲ့ပတ်သက်ပြီးတော့ကဘာတွေဆောင်ရွက်သွားဖို့ရှိပါလဲရှင
်၃ရက်နေ့ရုံးထုတ်မယ်လူ၂ယောက်ကလက်ရှိချိန်မှာတော့သူဆက်သူထားတဲ့ပုံမှန်တွေနဲ့တော့ဘာမှသူတို့တွေညှိနှိုးထားတာမျိုးလည်းမရှိဘူးရဲ့အဲ့ဒါကိုပဲကျွန်တော်တို့ထုတ်ချပြီးတော့ရုံးတော်ပေါ်မှာလည်းရေဆိုင်ရမှာ
ဟုတ်ကဲ့ပါရှင်ကျေးဇူးများတင်ပါတယ်အခုလိုဖြစ်ကြပေးတဲ့အတွက်မှ
ဟုတ်ကဲ့ပါမှာ